အမေရိကန်ကိုပို့တဲ့ကနေဒါနဲ့မက္ကဆီကိုပို့ကုန်တွေပေါ်ချမဲ့အခွန်အသစ်အင်္ဂါလေးမှာကြီးညာဖို့ရှိပေမဲ့အခုတော့က25ရာခိုင်နှုန်းအထိမြင့်မှာမဟုတ်ဘူးလို့ကုသရေးဝန်ကြီးဟောဝတ်လွတ်နစ်ကတနင်္ဂနွေနေ့ကပြောလိုက်ပါတယ်။အခြေအနေကညီတိုင်းနေစေအခြေအနေဖြစ်ပါတယ်လို့လွတ်နစ်က Fox News မနက်ခင်းအစီအစဉ်မှာပြောကြားခဲ့ပါတယ်။နေစပ်တွေမှာအကြောင်းသင့်ကြိုးသင့်လောကမာတွေကိုမက္ကဆီကိုနဲ့ကနေဒါတို့ကလုခွက်ကြပေမဲ့ငွေရစေဖန်တနိုင်းကတော့အမေရိကန်ကိုဝင်နေတော့မယ်လို့ဝန်ကြီးကပြောပါတယ်။အခုလိုအခွန်ချမယ်ဆိုတော့ထရမ့်ကပြီးခဲ့တဲ့လကကြေညာခဲ့တာပါ။အမေရိကန်နိုင်ငံထဲကိုမွေးစေဝအဝင်ကျသွားအောင်မက္ကဆီကိုအမေရိကန်နယ်စပ်မှာတပ်သား1000ချထားမယ်လို့မက္ကဆီကိုသမ္မတကကြေညာပြီးမှကြေညာချက်ကိုဆိုင်းငံ့ခဲ့တာလည်းဖြစ်ပါတယ်။ကနေဒါကလည်းမွေးစေဝထိန်းချုပ်ရေးမင်းကြီးတူခံထားမယ်လို့ပြောခဲ့ပါတယ်။ဒါပေမဲ့အလွန်မြင့်မားပြီးလက်မခံနိုင်လောက်တဲ့အဆင့်ထိမွေးစေတွေကမက္ကဆီကိုနဲ့ကနေဒါကနေဝင်နေဆက်ဖြစ်ပြီးဒီမွေးစေအများစုကဖက်တနိုင်းပုံစံနဲ့တရုတ်မလုပ်ဖြန့်ခဲ့တာဖြစ်တယ်လို့ထရမ့်ကအရင်ပတ် True Social လို့မှုစာမျက်နှာမှာရေးပါတယ်။အင်္ဂါနေ့မှာတရုတ်ပစ္စည်းတွေပေါ် February လတုန်းကချထားခဲ့တဲ့ဆေးရခိုင်နှုန်းပေါ်နောက်ထပ်ဆေးရခိုင်နှုန်းထပ်တိုးဖို့ရှိတယ်လို့ Trump ကပြောပါတယ်